စစ်သည်ကြောင့်နှစ်ဦးကိုတုတ်တင်လိုက်တယ်လို့ပါကစ္စတန်စစ်ဖက်အသံဝင်ကပြောပါရယ်။အင်ကာနီမှာကလင်းငယ်တွေအများစုအပါဝင်လူပေါင်း150နီးပါးတည်ဆုံခဲ့ရတဲ့ပက်ရှဝါမြို့တိုက်ခိုက်မှုပြီးစစ်သည်ကြောင့်ဒီအပေါ်အစိုးရကပြင်းပြင်းထန်ထန်အခုလိုကင်တွယ်လာတာပါ။ဒေါက်တာဥစမန်နဲ့အာရှက်မမတ်တိုကိုဖိုင်ဆယ်ဘတ်အချင်းထောင်မှာကျိုးပိတ်တက်ခဲ့တာပါ။စစ်ဌာနချုပ်ကိုတိုက်ခိုက်ဖို့တမရဟောင်းပါဗက်စ်မူရှရက်ဖ်ကိုလောက်ကျန်တက်ဖြတ်ဖို့ကြိုးစားမှုနဲ့တီရီလင်ကာခရစ်ကက်အသင်းကိုတိုက်ခိုက်မှုတွေကြောင့်စစ်ခုံရုံးကသူတို့ကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပါရယ်။ပက်ရှဝါရှိကျောင်းကိုတိုက်ခိုက်မှုဖြစ်ပွားပြီးနောက်ဝင်းကြီးချုပ်နဝက်ရှရက်ဖ်ကတေရန်ချမှတ်ထားမှုရစဲထားတာကိုပြန်လဲရုပ်သိမ်းပြီးနောက်တရက်မှာပဲအကြမ်းဖက်သမားနှစ်ဦးကိုအခုလိုတေရန်ပေးလိုက်တာပါ။အစိုးရကစစ်သွေးကြွတွေကိုနှိမ်နင်းတာကြောင့်ကျောင်းကိုတိုက်ခိုက်တာဖြစ်တယ်လို့တာလီဘန်တွေကဆိုပါတယ်။ဒါပေမဲ့လည်းနောက်ထပ်စစ်သွေးကြွ၄ယောက်ကိုတေရန်ပေးဖို့စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရဟီရှရစ်ကလက်မှတ်ရေးထိုးထုတ်ပြန်ထားပြီးမကြခင်မှာသူတို့ကိုကွပ်မျက်မှာဖြစ်ပါတယ်ခင်ဗျာ။